ဖေဖော်ဝါရီလ၁ရက်စစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်နေကြတာကြောင့်ကုန်သွယ်ရေးမှာမရှိမဖြစ်တဲ့ဘဏ်တွေအစိုးရဌာနတွေပိတ်ကုန်ကြတဲ့အတွက်ပြည်တွင်းတုံးဖို့လောင်စာဆီတင်သွင်းမှုရပ်ဆိုင်သွားပါတယ်။မြန်မာကျန်းဝေတံပိုးကြားဆင်သွားပြီးကုန်ကြစည်တွေအရင်မြင့်တက်လာတဲ့အချိန်မှာအခုလိုလောင်စာသွင်းကုန်လည်းရပ်သွားကြောင်းလောင်စာဆီဈေးကွက်နဲ့ဆက်စပ်နေတဲ့သတင်းရင်းမြစ်၄ ရတဲ့အကြီးဆုံးစန္ဒပြပွဲတွေမှာလမ်းတွေပေါ်လူတွေနဲ့ပြင်နေပြီးဒီမိုကရေစီနီးကျရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးစစ်အာဏာသိမ်းယူတာကိုကန့်ကွက်နေကြတာပါမြန်မာနိုင်ငံထဲကရေနံချက်ဆက်ရုံတွေဟာတိုက်ပြီးသိမ်းငယ်လွန်လာကြောင်းပြည်တွင်းမှာလုံလောက်အောင်ထုတ်မပေးနိုင်တဲ့အတွက်ပြည်ပကတင်သွင်းတဲ့ဓာတ်စီနဲ့ဒီဇယ်စီကိုအဓိကမိခိုနေရပြီးလောင်စာစီစုစုပေါင်းရဲ့68ရာခိုင်နှုန်းတင်သွင်းနေရတာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုကဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအကုန်နီးပါးရပ်ဆိုင်နေတဲ့အကြောင်းနဲ့အစိုးရဝန်ကြီးဌာနအားလုံးနီးပါးလည်းပိတ်ထားရကြောင်းအဲ့ဒီသတင်းရင်းမြစ်ကပဲပြောပါတယ်လောင်စာစီနှဲပါလာနေပြီးနှစ်လအတွင်းလောင်စာစီပြတ်သွားနိုင်တယ်လို့လည်းပြောပါတယ်ရိုက်တာသတင်းဌာနကမြမအစိုးရအာဏာပိုင်တွေစီကိုမေးမြန်းခဲ့ပေမဲ့ဘာမှတ်ချက်မှမပေးခဲ့ပါဘူးသတင်းရင်းမြစ်၄ရောက်စလုံးကလည်းလောင်စာစီကိစ္စဟာအကဲဆက်တဲ့ကိစ္စဖြစ်လို့နာမည်ထုတ်ပြောဖို့ညှင်းဆိုကြပါတယ် CDM အကြမ်းမဖက်အာဏာပိုင်ဆိုင်ရေးလူထုလှုပ်ရှားမှုဟာစစ်အာဏာသိမ်းမှုစန့်ကျင်ရေးတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအစိုးရလုပ်ငန်းတွေစီးပွားရေးနဲ့ဗန်လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုလည်းဒီလုပ်ငန်းတွေရပ်သွားအောင်အလုပ်မစင်ကြဖို့တောင်းဆိုတိုက်တွန်းနေကြပါတယ်။ပြဿနာကလူထုလှုပ်ရှားမှုဟာလူတွေကိုအလုပ်မသွားကြဖို့တောင်းဆိုနေကြတာပါပဲ။ဒီတော့ဗန်တွေပိတ်ကုန်ပြီးစီးပွားရေးလုပ်ငန်းတွေကိုကင်တွယ်ဆောင်ရွက်ဖို့ဘယ်သူမှမရှိကြတော့ဘူးလို့လည်းတခြားသတင်းရင်းမြစ်တစ်ခုကပြောပါတယ်။သွင်းကုန်ကုန်နဲ့ခွင့်ပြုချက်တွေထုတ်ပေးရတဲ့အကောက်ခွန်နဲ့ကုန်သွယ်ရေးရုံးတွေအပြည့်အဝလုပ်ငန်းလည်ပတ်မှုမရှိတော့တာကြောင့်ဘဏ်တွေကငွေပေးချေတဲ့လုပ်ငန်းစဉ်တွေရပ်သွားတဲ့အကြောင်းပထမသတင်းရင်းမြစ်ကပြောပါတယ်။ဂျပန်မီဇူဟိုဘဏ်ရဲ့ပြောခွင့်ရအမျိုးသမီးကတော့မြမပြည်ရင်းကသူတို့ဘဏ်ခွဲတွေမှာဘဏ်ပိတ်လိုက်ရတာတို့လုပ်ငန်းစဉ်တွေရပ်ကုန်တာတို့မရှိကြောင်းဒါပေမဲ့ဘယ်ဌာနတွေကစက်ပြီးလည်ပတ်နေသလဲဆိုတာတော့တဲတဲကွဲကွဲမရှိဘူးလို့လည်းပြောထားပါတယ်ရှင်။